ရှာထိုးကနေယာယီဖယ်ရှားခံရတဲ့ဘရာဇီးသမ္မတဒီမာရူဆက်ရဲ့နေရာမှာကြားဖြတ်သမ္မတအဖြစ်ဒုသမ္မတဟောင်းမီရှယ်ကမ်မီယာကဒီကနေ့တာဝန်တွေကိုစတင်ယူပါတယ်ရူဆက်ကိုထောက်ခံသူရာနဲ့ချီကတော့လမ်းမတွေပေါ်မှာဆက်လက်ဆန္ဒပြနေကြသလိုဒေသရင်းကောင်ဆောင်တွေကလည်းရူဆက်ကိုရှာထိုးကနေဖယ်ရှားခဲ့ကြတာဟာအာဏာသိမ်းမှုဖြစ်တယ်ဆိုပြီးဝေဖန်ရှုံချနေကြပါတယ်အာဂဒီလိုက်စားမှုဆွဲချက်နဲ့ရူဆက်ကိုရှာထိုးကနေဖယ်ရှားဖို့အထက်လွှတ်တော်အမတ်တွေကမဲခွဲဆုံးဖြတ်ခဲ့ကြပြီးနိုင်ပိုင်းကြမှာပဲကမ်မီယာဟာစီးပွားရေးနားလည်တက်ကြွသူတွေပါတဲ့ဝန်ကြီးအဖွဲ့နဲ့ဂျာရာဘင်းတွေကတွေ့ဆုံပါတယ်ရုဆက်ဘာတချိန်ကတမ်မြဲရဲ့မဟာမိတ်ဖြစ်ခဲ့ပြီးအခုတော့နိုင်ငံရေးပြိုင်ပွဲတွေဖြစ်လာတာပါတမ်မြဲဦးဆောင်မဲ့အစိုးရအတွက်တော့အကြီးအကျယ်ကြာစင်နေတဲ့စီးပွားရေးနဲ့ပင်စင်လစာစနစ်ပြုပြင်ပြောင်းလဲဖို့လိုအပ်နေတဲ့နိုင်ငံမှာကြီးမားတဲ့စိန်ခေါ်မှုကြီးရှိနေပါတယ်ဘရာဇီးသမ္မတတယောက်အနေနဲ့ပထမဆုံးအကြိမ်ထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာမစ္စတာတမ်မြဲကပုဂ္ဂလိကကဏ္ဍအတွက်စီးပွားရေးဝန်ကြီးကောင်တစ်ခုဖြစ်လာဖို့နဲ့အစိုးရအသုံးစရိတ်ဘတ်ဂျက်ငွေထိန်းချိဆောင်ရွက်ရတာတွေမှာပုံမကောင်းမွန်လာဖို့အထူးလိုအပ်တဲ့အကြောင်းပြောဆိုလိုက်ပါတယ်သုံးသက်သူတွေကတော့တိုင်းရင်းသားလူမျိုးတွေစုပေါင်းနေထိုင်တဲ့ဘရာဇီးမှာမစ္စတာတာမီယာရဲ့အစိုးရဝန်ကြီးအဖွဲ့အထက်မှာတော့အာဖရိကနယ်ပွားဘရာဇီးလူမျိုးတွေနဲ့အမျိုးသမီးတွေပါဝင်မှုမရှိတဲ့အကြောင်းနဲ့ဒါဟာနှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ခုလိုအခြေအနေကိုရောက်တာလို့ထောက်ပြပြောဆိုနေကြပါတယ်